ဟုတ်ကဲ့ဒေါက်တာမြင့်ကျော်ခင်ဗျာဒီကနေ့စစ်တနေမြို့မှာဒီမြန်မာနိုင်ငံဆိုင်ရာဩစတြေးလျသံမကြီး Miss Michelle Chan နဲ့ဒေါက်တာမြင့်ကျော်တို့တွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်လို့ကျွန်တော်သိရပါတယ်ဘယ်လိုအကြောင်းအရာတွေကိုအဓိကဆွေးနွေးဖြစ်ပါတယ်ခင်ဗျာ
အဓိကတော့မြန်မာပြည်ဆိုင်ရာဩစတြေးလျသံမကြီးကသုတ္တကံအနည်းခွဲပြီလို့ဩစတြေးလျအစိုးရဒီမှာလာပြီးတင်ပို့ရင်းနဲ့Miss Chan ကကျွန်တော်တို့ကိုဆက်သွယ်လာပြီးတော့ဒုံးဆိုင်ရပါတော့ဒီမှာ community အတိုင်းဝိုင်းကောင်းဆောင်နေနဲ့တွေ့ပြီးတော့ဩစတြေးလျကနေအခုပါတီလုတ်ပေးနေတယ်ဆိုတာကိုသူရှင်းပြတယ်ကျွန်တော်တို့ကလည်းပဲဘယ်လိုလုတ်ပေးစီခြင်းဆိုတဲ့ဥစ္စာကိုသူနားထောင်တယ်ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်ဖက်ဖလှယ်ပြီးတော့အကောင်းဆုံးမြန်မာပြည်သူတွေအကျိုးရှိအောင်အကောင်းဆုံးဘယ်လိုလုတ်ပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုအမြင်ပြလဲကြတာပေါ့နော်အဓိကကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအရာ၃မျိုးရှိပါတယ်တစ်မျိုးကတော့အာမန်ကြီးရနဲ့ပတ်သက်တဲ့ကိစ္စတစ်ခုရှိတယ်မြန်မာနိုင်ငံကိုလူသားချင်းစာနာတဲ့အကူအညီပေးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးတာတစ်ခုရှိတယ်တော်ကွာမြန်မာနိုင်ငံကိုအော်စတြေးလျကနေပိတ်ဆို့တန်ခတ်ထားတဲ့ဘန္နာကြီးရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ဒီကိစ္စတွေကိုဆွေးနွေးကြပါတယ်
။ဟုတ်ကဲ့ခင်ဗျာအဲ့တော့မြန်မာနိုင်ငံကိုမြန်မာစစ်ဆေးရပေါ်ကိုအော်စတြေးလျနိုင်ငံရဲ့ပိတ်ဆို့တန်ခတ်ဒီဆန်ရှင်လောက်တာတဲ့အရေးယူမှုတွေကဘယ်လောက်ထိထိရောက်မှာမို့လို့လဲခင်ဗျာ
။ဒီလားပတ်ဖို့သူကြီးတွေကတော့ပိတ်ဆို့တန်ခတ်ရေးယူတာသူတို့ကိုမထိခိုက်ဘူးလို့နှစ်ပေါင်းများစွာသူတို့အော်နေပြီပဲ။ဒါမှတကယ်ပဲသူတို့ထိခိုက်နေပြီဆိုတာကိုတော့သူတို့ပါချာဒီငါဒီအမေရိကန်နဲ့ပြန်လည်ဆက်သွယ်တဲ့ကိစ္စကိုပြန်ရပြီးသိနိုင်ပါတယ်။နောက်ချက်ကလည်းအမေရိကန်တခုတည်းမဟုတ်ပါဘူး။အမေရိကန်ရဲ့ဥရောပသမဂ္ဂရဲ့ဩစတြေးလျရဲ့ကနေဒါရဲ့ပြည်စုတန်ခါတဲ့ကိစ္စတွေကသူတို့ရဲ့အဆိုင်ကိုထိသွားတဲ့ပြချောက်သူကိုယ်နဲ့တားပြီးခေါ်ပြီးတော့တော်စုနဲ့ပြုတ်ပြေးတဲ့အချင်းတို့လုတ်ပေးလာတာရှိတယ်။ဒါကြောင့်မို့လို့ကျွန်တော်မြင်တာကဒါဟာမြန်မာနိုင်ငံပြည်ပြင်ကြောင်းလေးအတွက်တစုံတရာတွန်းအားကိုဖြစ်စေတယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဒေါက်တာမြင့်ကျော်ခင်ဗျာအဲ့တော့ဒီပိတ်ဆို့တန်ခတ်ရေးယူမှုတွေကဒီမြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးစပွဲဝိုင်းကိုရောက်လာအောင်တွန်းအားပေးမယ်ဆိုတော့ဒီအတိုက်ခံကြီးရဲ့မျှော်လင့်ချက်တွေကတကယ်လက်တွေ့မှာဘာမှဟိုအကောင့်တွေဖြစ်မလာတဲ့ခါကျတော့ဒီပိတ်ဆို့တန်ခတ်ရေးယူမှုတွေကဒီမြန်မာနိုင်ငံကြီးမှာဘလောက်တွန်းအားဖြစ်နေအောင်မလို့လဲခင်ဗျာ
ပထမဆုံးကျွန်တော်ပြောချင်တာကပိတ်ဆို့တန်ခတ်မှုတွေကြတော့မြန်မာနိုင်ငံခုလုံးဟာကြောင်းနေသွားမယ်လို့ကျွန်တော်တို့တစ်ခါမှမယုံကြည်ခဲ့ဘူးဒီတော့ဒီပိတ်ဆို့တန်ခတ်မှုတွေကြောင့်ဆက်နာရှိတာတစုံတရာသူတို့ဖြစ်ခဲ့မှုတွေရှိလာပြီးတော့အပြီးယူကိစ္စမျိုးတွေကိုစဉ်းစားလာရမယ်ဆိုတာမျိုးတော့ကျွန်တော်တို့ယုံကြည်တယ်။ဒါကြောင့်မို့လို့နောက်ဘက်ဝတ္ထုကြီးတွေနဲ့ပေါင်းပါတီကိုထိခိုက်နိုင်တဲ့ရွေးချယ်ပိတ်ဆို့တန်ခတ်တဲ့ကိစ္စကျွန်တော်တောက်ဆလုပ်ခဲ့ကြတယ်။အခုလည်းဒီလိုငန်းတွေကြောက်တယ်ပဲခဏပါသဘောထားတွေတစုံတရာအချော့ပေးပြီးတော့ကျွန်တော်တို့ဒီမိုဆင်ရာစုကောင်းဆောင်တောင်းဆန်းစုကြီးနဲ့ညှိနှိုင်းတဲ့သဘောမျိုးတွေရှိလာပါလိမ့်မယ်။ဒါအစပဲဖြစ်ပါသေးတယ်ကျွန်တော်တို့ဆက်ပြီးတော့ဆောင်ကြည့်ဖို့လိုပါသေးတယ်ခင်ဗျာ